Welcome to the Voice of America in Burmese.
မင်္ဂလာနေ့တက်မှာသရရှင်နေပျော်ရွှင်ငြိမ်းချမ်းမှုအပေါင်းနဲ့ပြည့်စုံနိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ3ရက်ကြာသပတေးနေ့နဲ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့နဲ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းဆိုင်နဲ့အတူကြေညာပေးမှာပါအစိုးရရန်ရရက်ဆိုင်ထားတဲ့7ရက်မြောက်နေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မကြာခင်မှာတွေ့ဆုံနိုင်ပွဲရရှိတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်တွင်တမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဥဝင်ဆွန့်ခွာထွက်ပြေးရသူက2500လောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာ2019ခုနှစ်တည်းမြန်မာနိုင်ငံရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေနဲ့ပတ်သက်လို့ဖလောမကဆိုင်ရာမြန်မာအသံမှကြီးရဲ့ပြောကြားချက်ကတော့
2018ကတော့ဟိုကျွန်တော်တို့လည်းပြီးတဲ့အချိန်မှာကျွန်တော်တို့မှဖိအားတွေအများကြီးရှိတယ်ပေါ့နော်လူခွင့်ရေးကောင်စီဘက်ကတော့လည်းကောင်ဟိုဒီထွေထွေညီလာခံတတိယကောင်စီဘက်ကတော့လည်းကောင်ဒီဘက်ကလူမျိုးကောင်စ
ီကြောင်ရင်သတင်းတွေပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အခြားသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသပတေးနေ့မနက်ခင်းထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးပါအောင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့နေဆက်တတိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးသမ္မတနဲ့လွှတ်တော်အမတ်တွေကြားအခြေတင်အငင်းပွားမှုတွေဖြစ်ပွားနေရကနေဘတ်ဂျက်ငွေဆိုင်ရာအတည်ပြုချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရန်တရားတစိတ်တပန်းရက်ဆိုင်ထားတာ7မြောက်နေ့ဖြစ်တဲ့ဗုဒ္ဓဘူးနေ့မှာတော့သမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်ခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အခုလိုအစိုးရရန်တရားတစိတ်တပန်းရက်ဆိုင်ထားတာဟာနေဆက်တလျှောက်လုံခြုံရေးအတွက်တတိုင်းကာကွယ်ဖို့လိုအပ်တဲ့ရန်ပုံငွေကိုဒီမိုကရက်တွေကပေးဖို့ညှင်းဆုံနေတာကြောင့်လို့သမ္မတထရမ့်ကအပြစ်တင်ခဲ့ပါတယ်။သမ္မတထရမ့်ရဲ့သမ္မတတက်တန်းနောက်ထပ်2နှစ်ကာလမှာဒီမိုကရက်တစ်ပါတီကအောက်လွှတ်တော်မှာအများစုနေရာကိုချက်တပြေးနေမှာစတင်ထိန်းချုပ်တော်မှာဖြစ်ပါတယ်။အခုလိုဒီမိုကရက်တွေအောက်လွှတ်တော်ကိုမထိန်းချုပ်ခင်ဗုဒ္ဓဘူးနေမှာပဲသမ္မတထရမ့်ကထိတ်တန့် Republican နဲ့ Democrat အမတ်တွေကိုနေဆက်လုံခြုံရေးကိစ္စဆွေးနွေးဖို့အတွက်အင်ဂျီရိုကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဗုဒ္ဓဘူးနေမှာပဲ Cabinet ဝန်ကြီးများအစည်းအဝေးမှာသမ္မတထရမ့်က American နဲ့ Mexico ကြားနေဆက်တိုင်းတိုင်းကာယံရေးအတွက်ရန်ပုံငွေချထားပေးဖို့လည်းဗုဒ္ဓဘူးနေမှာပဲထပ်ပြီးဖိအားပေးပါတယ်။အခုရရှိထားတဲ့ Mexico နဲ့ကုန်သွယ်ရေးသဘောတူညီချက်အတိတ်ကနေ Mexico ကနေတိုင်းအတွက်တိဆောက်ပေးနေတယ်လို့အထောက်အထားတစုံတရာမပြဘဲလည်းအစည်းအဝေးမှာပြောပါတယ်။လူပေါင်းတန်း30-35တန်းလောက်ဟာအမေရိကန်နိုင်ငံနဲ့တရားဝင်ဝင်ရောက်နေကြောင်းနဲ့အမေရိကန်တောင်ဘက်နယ်စပ်တစ်လျှောက်မှာစကားလိုစစ်ပေးဖို့အတွက်အကာအရံတွေလိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားမနိုင်တပ်ဖွဲ့ဝင်ဟောင်းကိုတန်ရုံနဲ့တွေ့ခွင့်ပြုလိုက်ကြောင်းရုရှားနိုင်ငံရဲ့ဌာနကဗုဒ္ဓဟူးနေ့မှာပြောပါတယ်။အမေရိကန်အခြေစိုက်သတင်းတွေမှာတော့ဖမ်းခံထားရသူကိုရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမကြီးတွားတွေ့ခဲ့တယ်လို့ဖော်ပြထားကြပါတယ်။အမေရိကန်နိုင်ငံသားတဦးကိုဘာကြောင့်ဖမ်းဆီးရတယ်ဆိုတာကိုဖြေရှင်းချက်ထုတ်ပေးဖို့မျှော်လင့်ကြောင်းနဲ့တကယ်လို့မမမကန်ဖမ်းဆီးထားတယ်ဆိုရင်လေသူ့ကိုပြန်လွတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားပြီးနိုင်ပိုင်းအကြံမှာရုရှားဘက်ကအဲ့ဒီလိုတန်ယုံနဲ့တွေ့ခွင့်ပြုလိုက်တာဖြစ်ပါတယ်။အသက်48နှစ်အရွယ်အမေရိကန်နိုင်ငံသားပေါ်ဝီလန်ဆိုသူကိုတချို့လုံနေစဉ်အတွင်းဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာန FSB ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အသေးစိတ်အချက်လက်တွေကိုတော့ရုရှားဘက်ကမထုတ်ပြန်ပါဘူး။ဒါပေမဲ့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ဝီလန်အနေနဲ့ထောင်ဒဏ်အနည်း20အထိကြားခံရနိုင်တယ်လို့ရုရှားအစိုးရပိုင်းသတင်းဌာန TASS မှာဖော်ပြထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကကောက်မြတ်တဲ့စာရစံကိုလက်ခံရရှိကြောင်းနဲ့မကြခင်မှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့ဖြစ်လာနိုင်တယ်လို့ဗုဒ္ဓဘူးနယ်မှာပြောကြားလိုက်ပါတယ်။သူတို့နှစ်ဦးကတိုက်ကိုကောင်းမွန်တဲ့ဆက်ဆံရေးကိုတကယ်ပဲထူထောင်နိုင်ခဲ့ကြောင်းကက်ဘိနက်ဝန်ကြီးများနဲ့သမ္မတအင်ဂျူကတွေ့ဆုံပွဲမှာသမ္မတထရမ့်ကပြောကြားခဲ့တယ်လို့နောက်ထပ်တွေ့ဆုံပွဲတစ်ခုဖြစ်လာနိုင်တယ်လို့လည်းသူကပြောခဲ့တာပါအခုလိုသမ္မတထရမ့်မပြောကြခင်အင်ကာနေတုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ကတကယ်လို့အမေရိကန်အစိုးရကသူ့အစိုးရကိုနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အတင်းဖိအားပေးတဲ့အနေနဲ့အရေးယူတန်းခတ်မှုတွေဆက်ပြီးထားနိုင်မယ်ဆိုရင်လက်ရှိကောင်းမွန်နေတဲ့အမေရိကန်မြောက်ကိုရီးယားဆက်ဆံရေးအဆုံးသတ်သွားနိုင်တယ်လို့သတိပေးခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကင်မြကသူ့ရဲ့နိုင်ငံကိုမိန့်ခွန်းပြောကြတဲ့နှစ်ပတ်လည်နှစ်တကူမိန့်ခွန်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်တာဒါမှမဟုတ်ထုတ်လုပ်တာဒါမှမဟုတ် သူ့လက်နက်တွေကိုအသုံးချတာဒါမှမဟုတ်ပြန့်နှံ့စေတာမျိုးမလုပ်တော့ဘူးသူ့ဘက်ကနေခိုင်ခိုင်မာမာဆန္ဒရှိထားကြောင်းပြောပါတယ်ဒါအပြင်သူဟာဒီနှစ်ထဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ချိန်တွေ့ဆုံပွဲလုပ်ဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်ဒါပေမဲ့သူတောင်းဆိုထားတာတွေကိုအမေရိကန်အစိုးရဘက်ကမလုပ်ဆောင်ရင်တော့မြောက်ကိုရီးယားကနောက်လမ်းကြောင်းတစ်ခုကိုရွေးချယ်လာနိုင်တယ်လို့လည်းသတိပေးပါတယ်။သူတောင်းဆိုမှုတွေထဲမှာအမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစည်းလေ့ကျင့်မှုအားလုံးကိုအဆုံးသတ်ဖို့လည်းပါဝင်ပါတယ်
။တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးလှုပ်ဆောင်မယ့်နိုင်ငံဖြစ်ကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးအသစ်ပက်ချန်ဟန်ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဇန်နဝါရီ၂ရက်နေ့ဟာယာယီကာကွယ်ရေးဝန်ကြီးရှန်ဟန်အပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့လည်းဖြစ်ပါတယ်။ဗုဒ္ဓနေ့ကကာကွယ်ရေးဝန်ကြီးဌာနဝန်ထမ်းအနေနဲ့ပြုလုပ်တဲ့စီးပွဲအတွင်းတရုတ်နိုင်ငံဖြစ်တယ်ဆိုတာကိုမမေ့ကြဘူးအချင်းချင်းထားလောင်းပြောကြခဲ့တယ်လို့အမည်မဖော်လိုတဲ့ဝန်ထမ်းတဦးကပြောပါတယ်သူအရှိကတာဝန်ထမ်းဆောင်သွားခဲ့တဲ့ကာကွယ်ရေးဝန်ကြီးဟောင်းဂျင်မက်ဒစ်ကတရုတ်နဲ့ရုရှားတို့ဟာအင်အားကြီးပြိုင်ဘက်နိုင်ငံတွေဖြစ်တယ်လို့ယူဆပြီးသူချမှတ်ခဲ့တဲ့မဟာဗျူဟာကိုသူ့အနေနဲ့ဆက်လက်ကျင်းဆုံးသွားမှာဖြစ်ကြောင်းယာယီဝန်ကြီးရှန်နဟန်ကပြောကြားခဲ့တယ်လို့အမည်မဖော်လိုတဲ့နောက်ထပ်ကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကလည်းပြောပါတယ်သမ္မတဒေါ်နယ်ထရမ့်အနေနဲ့သမ္မတဒေါ်နယ်ထရမ့်နဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ယာရုကအနားယူသွားတဲ့ဝန်ကြီးမက်ဒစ်နေရာမှာသူ့ကိုယာယီဝန်ကြီးဖြစ်အစားထုတ်ခန့်အပ်လိုက်ကြောင်းအခန့်အပ်လိုက်တာကြောင့်ရှန်နဟန်ဟာဇန်နဝါရီလ၁ရက်နေ့ကစပြီးတာဝန်ထမ်းဆောင်တာဖြစ်ပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် New American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးရင်ဆန့်ခွာထွက်ပြေးရသူက2500လောက်ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Fahrenheit ကဗုဒ္ဓဘူးနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
် Our humanitarian colleagues tell us that in Myanmar central Rakhine state some 2500 people were forced to flee fighting
ပြီးခဲ့တဲ့လကစပြီးရခိုင်လက်နက်ကိုင်ဖွဲ့အေးအေးနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လူပေါင်း2500လောက်အိုးရင်ဆန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့လူသားချင်းစာနာမှုအဖွဲ့တွေကပြောပါတယ်အခုလိုအိုးရင်ပြောင်းရွှေ့နေရသူတွေနဲ့ဒေသခံအတိုင်းဝိုင်းတွေမှာဘာတွေလိုအပ်နေလဲဆိုတာကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အိုချာဥဆောင်တဲ့အဖွဲ့ကအဲ့ဒီဒေတာမှာတွားပြီးကြည့်ကြမှာဖြစ်ပါတယ်လို့ပြောပါတယ်ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အဖွဲ့တို့ကြားဗုဒ္ဓဖူးနေ့ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေတယ်လို့အေအေအဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဘူးတီတော်မြို့နယ်ကံပြင်းနဲ့စီတောင်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကံပြင်းရွာသားတွေစစ်ပေးရလွတ်ရတိမ်းရှောင်နေရတယ်လို့လက်ရှိမှာဇေရီတောင်ကြီးရော်နဲ့စပတ်သားကြီးရော်တွေမှာစစ်ရှောင်ဥယျာဉ်200နီးပါးရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဒီကနေ့ထိဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေအပြင်မြောက်ဦးမြို့နယ်ထဲမှာလည်းမကြသေးခင်ကဘုံပေါက်ကွဲမှု3ခုဖြစ်ပွားပြီးမတိမငြိမ်ဖြစ်နေတာပါ။မြန်မာတပ်မတော်ဘက်ကလေးလအကြအပြစ်ရထားမယ်လို့ဒီဇင်ဘာ27ရက်နေ့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိရခိုင်ပြည်နယ်တွင်ကြောက်တော်ရတိတောင်ဘူးသီးတောင်နဲ့ပုံနှကြုံးမြို့နယ်တွေဘက်မှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားဒေသခံကြေးရွာသားအများပြားလည်းဘေးလွတ်ရှောင်တိတ်နေရဆဲဖြစ်ပါတယ်။
တရုတ်နိုင်ငံအရှိဘက်ကမ်းလွန်ဒေသမှာကုန်တင်သင်္ဘောကြီးတစ်စင်းနှိမ့်မြှုပ်သွားတဲ့အတွက်အနည်းဆုံးလူတဦးသေဆုံးပြီး10ဦးပျောက်ဆုံးနေကြောင်းတရုတ်အစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဇေကျန်းခရိုင်တိုင်ဂျူးမြို့နယ်ရေမှန်60နဲ့ညီမျှတဲ့169ကီလိုမီတာအကွာအဝေးမှာလူ15ဦးပါတဲ့အဲ့ဒီကုန်တင်သင်္ဘောဒေသဆန်တော်ကြီးမင်းနဲ့၄နိုင်ခွဲလောက်မှာနှိမ့်မြှုပ်သွားတာလို့တရုတ်ရေကြောင်းဆိုင်ရာအရာရှိတွေကကိုကာပီဆင်ဟွာသတင်းမှာဖော်ပြပါတယ်။အလျား80မီတာရှည်လျားတဲ့အဲ့ဒီကုန်တင်သင်္ဘောဟာမြန်မာတင်မောဝန်ထမ်း14ဦးထိုင်ဝမ်2ဦးနဲ့ထိုင်ဝမ်ကျွန်းကနေကောက်ရှိစစ်ကမ်းကနေထွက်ခွာလာတယ်လို့ဆိုပါတယ်အဲ့ဒီခုချိန်ထိတော့လူ4ဦးကိုကယ်တင်နိုင်ပြီဖြစ်တယ်လို့ဆိုပါတယ်ပလောက်ကျွန်းမှာမပုံတင်ထားတဲ့အဲ့ဒီတင်ပေါ်နှိမ့်မြုပ်သွားတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းမှာအကူအညီဆောင်ရွက်ဖို့ကမ်းခြေဆောင်တပ်ဖွဲ့နဲ့တင်ပေါ်နဲ့လေယာဉ်တွေကိုအခင်းဖြစ်တဲ့နေရာတွေကိုဆစ်လွတ်ထားကြောင်းထိုင်ဝမ်အမျိုးသားကယ်ဆယ်ရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်
ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသက်နိုင်ငံ၅နိုင်ငံပါဝင်လာပြီးဒီထဲမှာ Dominican Republic ကတော့လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်တော့မှာဖြစ်ပါတယ်။ Belgium, Germany, Indonesia နဲ့တောင်အာဖရိကနိုင်ငံတွေကလည်းနှစ်နှစ်တာအလှည့်ကျအဖွဲ့ဝင်အဖြစ်စတင်တာဝန်ထမ်းဆောင်ကြတော့မှာပါ။အဖွဲ့ဝင်အသက်၅နိုင်ငံစလုံးအတွက်အဖွဲ့ဝင်ဖြစ်ကြောင်းအတိမတ်ပြုအခမ်းအနားကိုဗုဒ္ဓဖူးနေ့ကကျင်းပခဲ့ပြီး လုံခြုံရေးကောင်စီခန်းမှပြင်ပမှာအဲ့ဒီ၅နိုင်ငံရဲ့အလံတွေကိုစိုက်ထူလိုက်ပြီးဖြစ်ပါတယ်2018နှစ်ကုန်ဆုံးသွားတာနဲ့အတူအရင်ကအလှကျတာဝန်ထမ်းဆောင်ခဲ့ကြတဲ့ဘိုလီးဗီးယားအက်သီယိုးပီးယားနယ်သာလန်ကဇက်စတန်နဲ့ဆွီဒင်နိုင်ငံတို့တက်တန်းကုန်ဆုံးသွားခဲ့တာဖြစ်ပါတယ်အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကကုလသမဂ္ဂမှာဩဇာအရှိဆုံးဌာနဖြစ်ပါတယ်တရုတ်ပြင်သစ်ရုရှားဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကတော့အများအားအဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးဗီဒီယိုအာဏာသုံးစွဲခွင့်ရှိတဲ့၅နိုင်ငံဖြစ်ပါတယ
်အမေရိကန်ခြေဆိုင် Netflix online ရုပ်သံအစီအစဉ်ဖြန့်ချိရေးကုမ္ပဏီက Sorry Ancient မင်းသားမိုဟာမက်ဘင်ဆာမန်ကိုလွန်ပြောင်းထားတဲ့ဟာတာရုပ်သံအစီအစဉ်ကို Sorry Arabia မှာပြသနေတဲ့အထက်ကနေဖြုတ်ပစ်လိုက်ပြီးဖြစ်ပါတယ် Patriot Edward Hassan Mahaj ဆိုတဲ့ရုပ်သံဇာတ်လမ်းတွေအစီအစဉ်ကိုအမေရိကန်မှာပြီးခဲ့တဲ့အောက်တိုဘာလကစပြီးပြသနေခဲ့တာဖြစ်ပြီး Sorry မှာပြသနေတဲ့အစီအစဉ်တွေကပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်
သာသာပရိနိမနဲ့ခင်ထိတ်တိုင်းအောင်နိုင်ငံတကာသတင်းတွေကိုဒေါ်ကင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းထွက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကရင်ဂျာဒုက္ခသည်အကြက်တဲပါဝင်ကချင်နဲ့ရှမ်းတိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့2018ခုနှစ်အတွင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေအများကြီးရင်ဆိုင်ခဲ့ရတာကြောင့်2019မှာလည်းအခြားစိန်ခေါ်ချက်တွေဘလို့ရင်ဆိုင်ရမယ့်အလားအလာရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးဟောက်တူဆောင်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလို့စတင်ဖြေပါတယ်
။2018ကတော့ဟိုကျွန်တော်လည်းသိတဲ့အတိုင်းပဲကျွန်တော်တို့မှာဖိအားတွေအများကြီးရှိတယ်ပေါ့နော်။လူခွင့်ရေးကောင်စီဘက်ကတော့၎င်းဟိုဒီထူးထူးခြားခြားကတတိယကော်မတီဘက်ကတော့၎င်းဒီဘက်ကလူမျိုးကောင်စီအားလည်းပဲညီမျိုးစုံနဲ့သူတို့စူးစမ်းနေတဲ့ဟာတွေရှိတယ်ပေါ့လေ။ဒီကအချက်ကတော့တစ်ဖက်နိုင်ငံကိုပြေးသွားတဲ့ဟိုကျွန်တော်မွတ်စလင်တွေကျန်တဲ့လက်ခံရေးကိစ္စဒါဥစားပြီးကျွန်တော်တို့ကမကိစ္စဘူးအဲ့တော့အဲ့ဒီကိစ္စမှာပြီးခဲ့တဲ့ဟိုနော်ဘာလာတော့ကကျွန်တော်တို့တခါပထမဆုံးအခြေပြန်ပြီးတော့ဟလာဟိုပြန်ပို့ဖို့ကျွန်တော်တို့နှစ်ဖက်နှစ်နိုင်ငံအချင်းတက်မှတ်ပြီးတော့လှုပ်ထားပြီးတော့မှဟိုအဆင်မပြေလို့မလုပ်ဖြစ်တဲ့ကိစ္စနောက်ဒီဘင်္ဂလားဒေ့ရွှေကောက်ပွဲမနေ့ကပဲသူတို့ပြီးသွားပြီပေါ့နော်အဲ့တော့သူတို့နဲ့ညှိထားချက်အရကတော့သူတို့ရွေးကောက်ပွဲပြီးတော့မှဒီကိစ္စကိုပြန်လဲပြီးတော့ဆက်လက်ဆောင်ရွက်ဖို့ရှိပါတယ်ဆိုတော့အဓိကခုနပြောတဲ့ဒီတစ်ဖက်နိုင်ငံထွက်ပြေးသွားတဲ့မွတ်စလင်တွေခံပြည်နယ်တွေကိုသူတို့မူရင်းနေရာကိုပြန်လာနိုင်ဖို့အတွက်ကျွန်တော်နှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီကျွန်တော်ဆက်လက်ပြီးတော့ကောင်းတဲ့ဖော်ပြဖို့ရှိတာပေါ့ဒီကိစ္စကတော့ဟိုကိုနှစ်နိုင်ငံဖြည့်ရှင်းရမယ်အဓိကဖြည့်ရှင်းရမယ်ကိစ္စဖြစ်တယ
်တမန်ကြီးတို့အနေနဲ့ကြတော့ဒီကုလသမဂ္ဂနဲ့ဒီအထူးသဖြင့်ရိုဟင်ဂျာဒုက္ခသည်ကိစ္စပူးပေါင်းဆောင်ရွက်မယ်အနေထားပေါ့နော်အဲ့ဒီဟာမှာဘလို့အခြေအနေအခု2019အတွက်ရှိမလဲရှင်
ဒီပြန်လည်လက်ခံစာကိုဆောင်ရွက်နေတဲ့နေရာမှာသူကတက်နိုင်တဲ့ဘက်ကနေပြီးတော့လိုအပ်တဲ့နေရာနေပြီးတော့နော်ကိုညီပြီးတော့ဝိုင်းဝန်းပံ့ပိုးဖို့ဒါအဓိကအချက်ပဲသူတို့ကနေပြီးတော့သူတို့လူချင်းတဲ့ပုံစံနဲ့လှုပ်လို့တော့မရဘူးပေါ့ဗျာအဲကျွန်တော်တို့ရဲ့အခြေအနေနဲ့ကျွန်တော်တို့နိုင်ငံသဘောတူပြီးတော့စီစဉ်ထားတဲ့အချိန်ကျွန်တော်တို့ဆောင်ရွက်နေတာကိုအဆင်ပြေအောင်သူတို့ကူညီရမှာပဲဟိုအာဆန်အားလည်းပဲကျွန်တော်အဟားစင်တာတို့ဘောတို့ကနေပြီးတော့လူတွေထုတ်ပြီးတော့ကျွန်တော်စီမံချက်တွေနဲ့ကျွန်တော်ဆက်လက်ပြီးတော့ကူညီဆောင်ရွက်ဖို့ရှိပါတယ်အဲတော့ကျွန်တော်တို့ဒေသတွင်းမှာလည်းပဲဟာလားနိုင်ငံလုပ်တဲ့ပြင်ကိုဒေသတွင်းမှာလည်းပဲကျွန်တော်တို့အဆင်နဲ့လည်းပဲပူပေါင်းဆောင်ရွက်ဖို့အစီအစဉ်တွေရှိသလိုတစ်ဖက်ကကုလသမဂ္ဂနဲ့လည်းပဲလုပ်နေတဲ့အပိုင်းတွေအခုဟိုမကြခင်ဆိုရင်ကျွန်တော်တို့ဟိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟလားဟိုဖီလီပိုဂရန်ဒီယာကျွန်တော်ဇန်နဝါရီလထဲမှာကျွန်တော်တရားနည်းဆိုလာတော့မယ်အဲမြန်မာနိုင်ငံလာဖို့ရှိပါတယ်အဲ့တော့ကုလသမဂ္ဂနဲ့လည်းပူပေါင်းဆောင်ရွက်လို့ကျွန်တော်ဆက်လက်ပြီးတော့လုပ်ဖို့ရှိပါမယ်တစ်ဖက်ကလည်းပဲဟလားကျွန်တော်တို့ဒီအတွင်းမှုချုပ်ရဲ့ဟလားမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘဂန်နာနဲ့လည်းပဲကျွန်တော်တို့ဆက်ပြီးတော့နီနီကက်ကဆောင်ရွက်တော့ဖို့ရှိပါတယ်။အဲသူနဲ့လုပ်တဲ့နေရာမှာကျွန်တော်တို့အခုသူဆိုရင်ဟိုနီပြီးတော့မှဒီဂျုံကန်တော့ဖွင့်နေပါပြီ။သူစာနေပါပြီကျွန်တော်တို့အဲသူနဲ့ကတော့ဟိုပြုသဘောနဲ့ပူးပေါင်းဆောင်ရွက်ဖို့ဒီကျွန်တော်တို့အချိန်ကြီးကောင်းပါတယ်။ဒါတွေလည်းကျွန်တော်တို့လုပ်သွားမယ်
။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာပါတဲ့ဒီမှတ်တမ်းတင်မဲ့အဖွဲ့ပေါ့နော်။ဒီကျူးလွန်သူတွေဒီလူခွင့်ရေးချိုးဖောက်တဲ့ကျူးလွန်သူတွေကိုအရေးယူနိုင်ရေးသူတို့ဒီအချက်လက်တွေကိုမှတ်တမ်းယူမဲ့အတွက်ဒေါ်လာ26တန်းသုံးဆွဲမဲ့ကိစ္စပေါ့လေ။အဲ့ဒီပုံမှာရောသမန်ကြီးရဲ့အမြင်ဘယ်လိုရှိပါလဲ။
ကျွန်တော်တို့တော့ဒါဟိုငွေဖြုံးတာပဲကုလသမဂ္ဂကလည်းပတ်စံမရှိဘူးဆိုပြီးတော့သူတို့အမြင်မျိုးပြောနေကြတာပဲဗျာ။ဒီကိစ္စတော့ဗျာလူခွင့်ရေးကောင်စီ FM လည်းဖွဲ့ထားတယ်နောက်တစ်ခါဒီ ongoing process ဆိုပြီးတော့ဒီကုနာပြောတဲ့ဒီဟာကိုမှတ်တမ်းတင်ဖို့ဆိုပြီးတော့လည်းလှုပ်ထားနိုင်ရှိတယ်ဒီဘက်က US ဘက်ကလည်းအစိုးရအနေနဲ့လှုပ်ထားနိုင်ရှိသေးတယ်ဗျာနောက် NGO တွေဟလာမျိုးမျိုးကလည်းလှုပ်နေကြတယ်ဒီဟာကိုအပြစ်ပေးအရေးယူဖို့ဟိုဒဏ်ခတ်ဖို့ပဲသူတို့ကဒါဟိုကုနာတောင်ကပတ်စံတယ်ကိုကုန်ကြခံတယ်ဒေါ်လာ26တန်းဆိုနေနဲ့ပတ်စံမှာဟုတ်တာ တော့ဒါကျွန်တော်တို့ဘလို့မှသဘောမတူနိုင်ဘူးလေကျွန်တော်တို့မှလည်းပဲခုနပြောသလိုပဲအခုရင်းကပြောပြီးသားပဲထောက်ထားရှင်းပေးကျွန်တော်တို့ဟိုရှုပ်ဝက်ဟလာဟိုထားပေးမယ်နောက်ပြီးတော့ရည်ယူဟိုတင်းတဲ့ဟာကိုကျွန်တော်တို့ကဟလာဟိုခင်ဗျားတို့ထောက်ထားခိုင်းလို့ရှင်းပေးပါဖိတ်ခေါ်တယ်ဆိုပြီးတော့ကျွန်တော်ပြောထားပြီးပြီလေကျွန်တော်တို့လည်းဒါလုပ်နေတာပဲကျွန်တော်တို့ process လုပ်နေတယ်အဲ့တော့ဒီဟာကိုထပ်ထပ်ပြီးတော့ပြင်ရနေပြီးတော့ဒီ accountability ကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတော့ကျွန်တော်တို့ဘလို့မှဒါတော့လက်ခံနေကြမရှိဘူးဗျာ
အခုတမတ်ကြီးတို့အခုဒီမြမရေးဆုံးဖြတ်ချက်အပေါ်မှာပြန်လဲတုံ့ပြန်ထားပြီးသားဖြစ်ပေမဲ့အဲ့လုံခြုံရေးကောင်စီနဲ့ကြတော့ဒီဘလို့အလားအလာရှိမလဲပို့ပြီးတော့ဖိအားပေးလာနိုင်မလားလုံ
ခြုံရေးကောင်စီကတော့ကျွန်တော်တို့သူတို့ပြောနေတာပဲဗျာဟိုလုံခြုံရေးကောင်စီနဲ့လည်းကျွန်တော်ပူးပေါင်းဆောင်ရွက်နေတယ်အပြုသဘောနဲ့ပေါ့နော်ကျွန်တော်တို့ကဆောင်ရွက်နေတယ်အဲ့ဒါကိုထပ်ဆင့်တိုးပြီးတော့သူတို့လုပ်မယ်ဆိုရင်တော့အဲကျွန်တော်တို့အချိန်နဲ့မကိုက်တဲ့ဟာတော့ကျွန်တော်ပဲလက်ခံလို့ရမှာလေအဲ့တော့လူငင်းကောင်စီတဲမှာလည်းပဲဒီအချိန်မှန်ကိုသိရှိနားလည်ပြီးတော့နော်မြန်မာနိုင်ငံရဲ့အဲ့ဒါမြန်မာအစိုးရနဲ့ပြည်သူတွေရဲ့လုပ်နေတဲ့မှန်ကန်တဲ့လုပ်ရတဲ့နည်းနော်ကျွန်တော်သူသဘောနဲ့လုပ်တဲ့ဟာကိုသိမှတ်ပြုတဲ့နိုင်ငံတွေလည်းရှိပါတယ်အဲ့တော့တို့လုပ်ချင်တယ်လို့တော့လူငင်းကောင်စီမှာလည်းအကုန်တော့လုပ်လို့မရပါဘူး
မြမသမကြီးဦးဟောက်တူစွမ်းကိုမဲညင်းနိုင်မေးမြန်းတင်ပြခဲ့တာပါအခုတော့တိုက်ပွဲအခြေအနေနားဆင်ရပါမယ်မြမတက်မတော်နဲ့ရခိုင်လက်နက်ကင် AA အဖွဲ့တို့ကြားရခိုင်ပြည်နယ်မှာနှစ်သိကူးကနေဒီကနေ့ထိတိုက်ပွဲဆက်ဖြစ်နေတာကြောင့်စစ်ဘေးရှောင်တွေအရေးပေါ်အကူအညီမရနိုင်ပဲဖြစ်နေပါတယ် VOA သတင်းတော့နိုင်ကွင်းသတင်းပေးပို့ထားတာ
ပါ2019နှစ်သိကူးနေ့ကနေဒီကနေ့ထိရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလိုပြောပါတယ
်။ဇန်နဝါရီလတရနေ့ကစပြီးတော့တိုက်ပွဲကဆက်ပြီးတော့ဖြစ်နေတော့မယ်ဗျ။ဒီနေ့မနေ့မှလည်းပဲ7နာရီ5မိနစ်ကစလို့ဒီငွားရုံတော်ရွာရဲ့ရှေ့ဘက်တောင်တန်းပေါ်မှာတိုက်ပွဲပြင်းထန်နေတယ်။ပထမတိုက်ပွဲကတော့ဒေတောင်နဲ့ကံပြင်းရွာအကြားမှာဖြစ်တာ။ဒီမှာသစ္စာဘက်ကနေကံပြင်းရွာသေးကိုလက်နေကြီးအလုံး20မိနစ်ကျော်ပြစ်ခတ်တာရှိတယ်။အဲ့မှာဖုံကြောင်ရောအဲ့မှာရွာသေးမှာရောအဲ့မှာရှိတယ်ဗျ။နောက်ဒုတိယတိုက်ပွဲကတော့ကြောက်တုံမြို့နယ်ဘလူချောင်းရွာရဲ့အရှိတ်အတန်းမှာဖြစ်တာ။
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိချအတိမပြုတ်နိုင်သေးပါဘူး။အင်ကန်နေ့ကဗူဒီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလို့ရကိုတင်းချောင်နေကြရတယ်လို့စီရီတောင်ကြည့်ရအောင်အုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရယ်
။ရွာသားတွေထွက်ပြီးလို့ကျွန်တော်တို့စီရီတောင်ကြည့်ရအောင်စမှာအခုလူပေါင်း၄၀ခန့်ရောက်နေတယ်။လို့လို့ဆိုတော့ကျွန်တော်တို့စီရီတောင်ရွာကသူတို့ကိုနည်းနည်းကုန်ကြီးထောက်မထားတာပဲ။အခုလို့ပေါက်ဆံကြနေတော့သူတို့ကရွာကိုမပြန်ရသေးဘူး။ပေါက်ဆံကြီးပြီးမှသူတို့ကပြန်မှာ။အခုတော့လို့လို့ဆိုကျွန်တော်တို့စီရီတောင်စီမှာပဲသူတို့စိတ်ပြေဆောင်နေကြမှာ။
လက်ရှိစေတီတောင်ကျေးရွာနဲ့စပါထားကျေးရွာမှာစစ်ဆောင်ဥယျာဉ်200နီးပါးရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တပ်မတော်သတင်းမှန်ပြန်ကြားရေးဘက်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပေးပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်ဦးစီးဘူမူကြီးကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တိုက်ပွဲဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အတောအတွင်းမှာပဲအင်ကန်နေညနေပိုင်းတုန်းကရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေတာဖွံ့ဖြိုးရေးခရီးစဉ်ကာတန်မြောက်ဦးမြို့နယ်လောင်ကျက်နယ်နန်းချကြေးရွာကြားမြောင်ပွေသရမ်းမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်နောက်ဆုံးအခြေအနေကိုတော့ NLD ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥမောင်ထွန်းလှိုင်ကအခုလိုတည်ပြုပြောဆိုပါတယ်
။ဝန်ကြီးချုပ်တို့ကတောက်ပြူရမ်းကြီးတောက်ကုန်းတို့ဆက်ကပြန်လာတာက၄နိုင်စော်လောက်မှာပုံပေါက်တာပေါ့။ဘုံကုန်းလုံးပေါ့။သူတို့ဖြတ်တာနဲ့ပုံပေါက်တယ်ဝန်ကြီးချုပ်ကရေဗန္ဒာအခွန်ကရေနောက်ပြီးစီဗင်ကရေပြတ်တော့တယ်နောက်မှကျန်သေးတဲ့ဟာအများဥခရိုင်အုံရှုံးမှုကနဲ့အိုက်တော်နဲ့ပြတ်သူဝန်ကြီးကအဲ့ဒီကြားလောက်မှဘုံကဟာပေါက်တာပေါ့နော်ဒါပေမဲ့စားရတဲ့ဒီကတော့ဘာမှမရှိပါဘူးကျွန်တော်တို့အာနာပင်ပြည်သူတွေကလုံခြုံရေးတန်းကတော့စုံစမ်းနေပါတယ်ဒီဒီဝါဆိုတာတော့အူလောလောဆိုတော့ဆက်မဲ့လို့ဟာမရသေးပါဘူးပုံပေါက်ကွင်းမှုတွေကတော့သိစားပါတယ်ဟုတ်တယ်လို့ယူဆကြပါလေ
။တမတော်ရဲ့ဒီဇင်ဘာ9ရက်နေ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့စစ်ရေးပဋိပက္ခဖြစ်ပေါ်ရာရခိုင်ပြည်နယ်ဒေသတွင်မိုင်းပေါက်ကွဲမှုဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပူပါတယ်။ရခိုင်ပြည်နယ်တွင်းမှာနိုဝင်ဘာလကုန်ပိုင်းကစပြီးတော့မြမတမတော်နဲ့ရခိုင်တမတော် AA တို့ကြားစိုက်ပွဲဖြစ်ပွားရာကြောက်တော်ဗူဒီတောင်ရတိတ်တောင်ပုံလူကျုံမြို့နယ်တွေဘက်မှာစစ်ဘေးရှောင်1000ကျော်သိုးပွားလာနေပါတယ်။အထူးသဖြင့်တိုက်ပွဲဖြစ်ပွားခဲ့တဲ့ရိုးချောင်းသက်ပိုင်းကျေးရွာတွေဖြစ်တဲ့ဒလူးချောင်းမစရိုင်းကိုင်းမိချံခုံအဝပြန်နဲ့ပညာဝကျေးရွာကစစ်ဆောင်တွေအတွက်ဖရိခါကူညီပေးရေးမှာခက်သွေးနေတယ်လို့လည်းကြောက်တော်မြို့နယ်ကူညီပေးရေးဖွဲ့တာဝန်ခံဦးစော်ဝင်းကပြောပါရစေ။
ကျွန်တော်တို့ကိုတက်တာတာစီပိတ်မှန်နေလို့ပြည်သူတွေတော်သေးဖို့ညမှာကျွန်တော်တို့ရည်နှားနေရတယ်။စ ကျွန်တော်တက်လို့ကဒီနေလုံဝန်ကြီးအပါဝင်ဝန်ကြီးချုပ်မြင့်မြတ်ခွေအုပ်ကအခေါ်လုံးကကွန်ပျူတာတွေနဲ့တွဲလို့ရပါတယ်လို့အချင်းချင်းပြောထားမှုတယ်ကွန်ပျူတာတွေနဲ့တွဲရရတော့ဒီဘက်ကူရရောက်မှကျွန်တော်အဲ့ဒီ6အပေါ်ထက်ကိုတက်ခွင့်မပေးဘူးပုံမှန်လေးတပွဲတင်နေတာအခုတတိဘယ်သူမှပြည်ပေါ်ပေးလို့မရှိဘူးမြန်မာလူစုဆန်တဘူးကိုအရင်ကြိုတောက်နေတယ်အဲ့လိုမျိုးတွေ
တိုက်ပွဲဖြစ်ပွားနေတဲ့ရိုးချောင်းဆက်ပိုင်းကိုတမတော်ကနေတွာလာဖွဲ့ပိတ်ပင်လာစစ်ရှောင်းတွေအတွက်ပေးပို့တဲ့ရိတ်ခါတွေကိုရခိုင်တမတော်လက်ဆက်ရောက်သွားမှဆိုရင်လို့ပိတ်ပင်လာဖြစ်နိုင်ကြောင်းစစ်ရှောင်းစခန်းတာဝန်ရှိသူတွေကသုံးသပ်ချက်ပေးထားပါတယ်မြန်မာသမတော်အနေနဲ့က NC လက်မှတ်ထိုးအပြည့်ရဖွဲ့တွေရော NC လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါလေးလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့လက်ရှိရခိုင်ပြည်နယ်ကြောက်တော်ရသိတောင်ဗူဒီတောင်ပုံလုံကျုံမြို့နယ်ဘက်မှာသမတော်နဲ့ရခိုင်သမတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်သလိုတိုက်ပွဲတွင်ဒေသခံကြေးရွာသားတွေကလည်းပေလွတ်ရကိုစစ်ပြေးဒုက္ခတဲ့အနေနဲ့တင်းရှောင်နေရစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံရဲ့သတင်းပြပိုးချက်ဖြစ်ပါတယ်ဒီလိုတိုက်ပွဲကြောင့်ဥယင်ဆွန့်ခွာသူ2500ကျော်ရှိပြီး UN OCHA အဖွဲ့ကမကြာခင်မှာအဲ့ဒီဒေသကိုတွားရောက်ဖို့ရှိနေပါတယ်အခုတော့ဆေးကြောက်3ဆွဲခွင့်ထိုင်းနိုင်ငံမှာတရားဝင်ခွင့်ပြုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ငွေဆေးဝါးနှင်းနှင်းရမှာခက်ကြမ်းကြမ်းကင်တွေလေးရှိတဲ့ထိုင်းနိုင်ငံမှာဆေးကြောက်မာရီဝါနာကိုဆေးကုသရာမှာသုံးဖို့2018ကုန်ကန်ဒီခွင့်ပြုလိုက်တာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်ဆေးပညာရှင်ဒေါက်တာတင့်ဆွေကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်ထိုင်းနိုင်ငံဟာအရှိတောင်အာရှမှာဆေးကြောက်မာရီဝါနာကိုဆေးကုသရာမှာသုံးဖို့အတွက်ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်အခုလိုတရားဝင်ခွင့်ပြုချက်ကိုဒီဇင်ဘာ24ရက်မှာစတင်ပြဋ္ဌာန်းလိုက်တဲ့နောက်မာရီဝါနာကိုဆေးဝါးဖြစ်နဲ့သုံးဖို့လုပ်နေတဲ့ပညာရှင်တချို့ကဒီဥပဒေကိုစိတ်ပြတ်ကြောင်ပြောဆိုလာကြသလိုဒါအမေရိကန်ဒေါ်လာဘီလီယံပေါင်းရာရှိအမျက်ရနေတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရဌာနတွေကအခွင့်အရေးတွေပေးလာနိုင်တယ်လို့လည်းထောက်ပြကြပါတယ်။ဒါပေမဲ့ထိုင်းမူရဆေးဝါးထိန်းချုပ်ရေးဘျူရိုအတွင်းမှုချုပ်နီယွန်တမ်စရီဆက်ကတော့မာရီဝါနာကိုစတင်စိုက်ပျိုးရာကနေရောင်းဝယ်မှုနဲ့အသုံးပြုသူယောဂါရှင်တွေလက်ထဲကိုရောက်တဲ့အထိအဆင့်တိုင်းအတွက်စီမင်းစီကံဥပဒေနီးဥပဒေတွေချမှတ်ထိန်းချုပ်ပြီးအမျက်ထုတ်သူတွေရဲ့အန္တရာယ်ကိုကာကွယ်သွားမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့အစိုးရရဲ့တည်ဝင်ခွင့်ပြုမှုကနေထိုင်းနိုင်ငံအတွင်းနောက်မှာဖြစ်လာနိုင်မဲ့ပြဿနာတွေအတွက်စိုးရိမ်မှုတွေလည်းတိုးလာနေတာပါ။မာရီဝါနာဒါမှမဟုတ် Cannabis Sativa လို့ခေါ်တဲ့ဆေးကြောက်ဟာဘိန်းဘိန်းဖြူနဲ့စိတ်ကြွဆေးတွေလောက်မပြင်းထန်ပေမဲ့ဆေးဆွဲနိုင်တဲ့အနေအထားရှိနေတယ်လို့ဘေးထွက်ဆိုးကျိုးတွေလည်းရှိနိုင်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်သူကဘိန်းဘျူနဲ့စိတ်ကြွဆီးတွေလိုလောက်တော့ဆွဲစေတာတော့မရှိဘူးဒါပေမဲ့လို့သုံးတဲ့လူတွေကတဖြည်းဖြည်းနဲ့ဒီဆေးကြောက်ကိုပဲရကျင်လာတယ်ဆေးကြောက်ဝင်သွားလို့ရှိရင်နှလုံးခုန်ပြန်လာမယ်မျက်နှာတွေညီလာမယ်နောက်တစ်ခါမျက်စိတွေကဖိအားပရက်ရှာပေါ်တော့ကျမယ်အာခေါင်းချောက်မယ်လူကတော့နေလို့ကောင်းတယ်လို့ပဲထင်နေတယ်အကောင်းနေပဲမြင်နေပဲဒါနဲ့သူကအချိန်ကိုသတိမထားမိဘူးစားကျင်စိတ်တွေများမယ်။နောက်စိုးရင်စိတ်နည်းမယ်ဆိုလို့တချို့မှာစိုးရင်စိတ်ကဲပြီးတော့စိတ်ကကြားတယ်။နောက်တစ်ခါသူကဟိုတခြားလူတွေနဲ့စာရင်အာယုံခံစားမှုပေါ့နော်။အဲ့ဒါကသူများလည်းပိုတိုးပြီးတော့သိတယ်။ဒါပေမဲ့သူဟာပြဿနာအခက်ခဲတစ်ခုကိုဖြေရှင်းမှုဆုံးဖြတ်တဲ့နေရာမှာအံတမအားနည်းသွားပါလိမ့်မယ်။ကောင်းမှုမယ်စိတ်ရှုပ်ထွေးမယ်အိတ်ချင်မယ်မရှိတဲ့ဟာတွေကိုရှိတယ်လို့သူမြင်နေပြီးတော့နောက်ဆုံးကြတဲ့အာရုံကုန်ခံပြီးတော့နေရာခတ်တဲ့ဘီရော့တက်ရောက်မှုတွေရှိနေပါတယ်။နောက်ဘီရော့ဆိုဂျိုတခုကတော့ကျွန်တော်လိမ်မှုဆံရအားနည်းမှုတွေဖြစ်ပါတယ်။နောက်တစ်ခါအဲ့လိုလူတွေမှာပဲလိမ်ကတဆင့်ကူးစက်တဲ့ရောဂါတွေလည်းပိုဖြစ်တယ်လို့ကျွန်တော်တို့သုတေသနတွေကသိရပါတယ်ခင်ဗျ။
ဆေးပညာရှင်တွေအနေနဲ့စိုးရိမ်မှုရှိနေတဲ့မာရီဝါနာဆေးကြောက်ပါတဲ့ဆေးတချို့နဲ့ကုသနိုင်တဲ့ရောဂါတွေလည်းရှိတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်။
သူတဲမှာအဓိကလူရဲ့ကျန်းမာရေးကိုတက်ရောက်စေတာတော့ THC ဆိုတဲ့ drug bomb ဖြစ်ပါတယ်ဒီဆေးကြောက်ပါတဲ့ဆေးတွေကိုယောဂတချို့မှာကုနိုင်ပါတယ်တရားဝင်သုံးလို့ရတဲ့ယောဂတွေကတော့ Alzheimer ယောဂရောနောက်တစ်ခါအစာမစားခြင်းတဲ့ယောဂ Cancer ဖြစ်လို့ဓာတ်မခံနိုင်တဲ့ယောဂ Crohn's disease လို့ခေါ်တဲ့နာရာရှိဥမာကြီးဝန်ချောယောဂနောက်အဓိကတော့ Epilepsy လို့ခေါ်တဲ့ဝယ်ယူပြန်ယောဂနောက်တစ်ခါ glaucoma လို့ခေါ်တဲ့မျက်စိရည်တင်းပေါ့သူအဲ့ဒါတောက်လို့ရှိရင်မျက်စိတွေကဖိအားကျတာပေါ့အဲ့တော့ဖိအားများတဲ့ရည်တင်းအတွက်လည်းသူတို့ကူပါတယ်နောက်တစ်ခါစိတ်ယောဂမှာဒီ schizophrenia ဆိုတဲ့စိတ်နှခွာယောဂနဲ့ PTSD လို့ခေါ်တဲ့ဒဏ်ရာရပြီးတော့နောက်မှဖြစ်လာတဲ့စိတ်ဖိအားများခြင်းတွေဖြစ်ပါတယ်နောက်တစ်ခုကတော့အစ်အမြင့်တွေရောအရေးပြားတွေရော mabi tembi down ni dia yoga mu, kuga ket deh hamu. Nau dekat jeda di ten a miare hamu. Nau di kaga lo cancer pilu kimus kore cancer si biru kama cancer si ya biru tadi jau pura anak tetapi le di sejak itu nai bare.
တချို့ကြတော့ဒီစိတ်ပိုင်းဆိုင်ရာဆွေးနွေးစဉ်များတဲ့လူနာတွေပြီးတယ်နောက်တခြားအကြောင်းကြောင့်တက်ယောဂာတွေလည်းပြီးပြီးတော့နောက်ဆုံးတစ်ခုကတော့မိုက်ဂရိန်းလို့ခေါ်တဲ့အမှုကတ်ယောဂာတစ်ခုမှလည်းသုံးရပါတယ်ခင်ဗျအခုလို့ဆေးဝါးကုသရေးမှာတုံးတဲ့ဆေးကြောတွေနဲ့ပတ်သက်ပြီးစမ်းသပ်ဆေးအစစ်မှရှိနေသေးပေမဲ့2020ခုနှစ်ရောက်ရင်အမေရိကန်ဒေါ်လာဘီလီယံ20ကျော်ဖို့ထုတ်လုပ်နို
င်မှာအမေရိကန်ရဲ့116ကြိမ်မြောက်လွှတ်တော်သစ်ကိုခေါ်ယူမှာဖြစ်ပါတယ်။2018တက်တန်းဝဲရွေးကောက်ပွဲတွေမှာအမတ်အများစုအနိုင်ရခဲ့တဲ့ဒီမိုကရက်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌသစ်ကိုလည်းရွေးချယ်တင်မြှောက်မှာဖြစ်ပါတယ်။ဒီနှစ်အောက်လွှတ်တော်ထူးခြားချက်ကတော့အမျိုးသမီးလွှတ်တော်အမတ်အရေးအတွက်100နီးပါးရှိလာတာပါ။ဒီအကြောင်းကိုတော့ဒေါ်လလတန်းကစူးစီးတင်ပြထားပါတယ်။
အမေရိကန်ဘုအစုရရန်ရရဲ့သုံးပုံဖုံရထားရတဲ့အချိန်ဤဆနှစ်မြောက်နေ့ဖြစ်တဲ့ဇန်နဝါရီလ3ရက်နေ့ဂျာတာဝတီနေ့မှာ116ကြိမ်မြောက်လွှတ်တော်အသစ်ကိုခေါ်ယူမှာဖြစ်ပါတယ်ရီပပ်ဘလီကန်တို့လွန်ခဲ့တဲ့ချစ်နှစ်ကထိန်းချုပ်ခဲ့တဲ့အောက်လွှတ်တော်မှာဒီကြိမ်ဒီမိုကရက်တွေကအမတ်အများစုနေရာရရှိလိုက်တဲ့အတွက်ဂျာတာဝတီနေ့အောက်လွှတ်တော်မှာစံတစ္ဆာကြိမ်ဆိုတဲ့အခါဒီမိုကရက်ထွက်တော်အမတ်သစ်63ဦးလို့ပါဝင်မှာဖြစ်ပါတယ်ဒါဟာ1994ခုဝါတာဂိတ်အရှုပ်တော်ဘူးနောက်ပိုင်းဒီမိုကရက်တီဘက်ကရီပပ်ဘလီကန်တို့အပေါ်မှာလွှတ်တော်မှာအကြီးဆုံးရရှိလိုက်တဲ့အောင်မြင်မှုပဲဖြစ်ပါတယ်။ဒီ116ကြိမ်မြောက်လွှတ်တော်ဟာတမိုင်းမှာမတူကွဲပြားမှုအများဆုံးပါတဲ့လွှတ်တော်လည်းဖြစ်ပါတယ်။ဒီမိုကရက်အောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အမတ်အသစ်33ဦးကိုပါဝင်ပြီးအဲ့ဒီနဲ့အမျိုးသမီးအမတ်20ဦးဟာအာဖရိကနယ်ပယ်Hispanic နွေဘွား၊ Asia Pacific နွေဘွားအပြင် LGBT တို့လည်းပါဝင်တာဖြစ်ပါတယ်။ဒါအပြင်အောက်လွှတ်တော်မှာဒီနှစ်ဟာအမျိုးသမီးတွေအတွက်ပထမဦးဆုံးတွေအများကြီးပါဝင်ပါတယ်။ပထမဦးဆုံး Muslim အမျိုးသမီးလွှတ်တော်အမတ်တွေ၊ပထမဦးဆုံးတိုင်းရင်း American Indian အမျိုးသမီးလွှတ်တော်အမတ်တွေ၊ Connecticut နဲ့ Massachusetts ပြည်နယ်တို့ကနေပထမဦးဆုံးလူမဲအမျိုးသမီးလွှတ်တော်အမတ်တွေနဲ့ Texas ပြည်နယ်ကနေပထမဦးဆုံးလက်တီနိုအမျိုးသမီးလွှတ်တော်အမတ်တွေရွေးချယ်ခြင်းခံခဲ့ရတာလည်းဖြစ်ပါတယ်။အောက်လွှတ်တော်အမတ်သစ်တွေနဲ့ငါးဦးဟာအသက်32နှစ်ဒါမှမဟုတ်အဲ့ဒီထက်ငယ်ကြပြီးအငယ်ဆုံးကတော့နယူးယောက်ပြည်နယ်ဒီမိုကရက်လွှတ်တော်အမတ်အသက်29နှစ်အရွယ်အလက်ဇန်ဒရီအကာစီယိုကော့တက်စ်ပဲဖြစ်ပါတယ်။တစ်ဖက်မှာရီပပ်ဘလီကန်တို့ကြီးစိုးတဲ့ထက်လွှတ်တော်မှာတော့90ရာခိုင်နှုန်းကလူပြူအမျိုးသားတွေဖြစ်ကြပြီးရီပပ်ဘလီကန်အမျိုးသမီးလွှတ်တော်အမတ်သစ်အဖြစ်ဝက်စ်ဗာဂျီးနီးယားပြည်နယ်ကCarol Miller တူတဲ့တိုးခဲ့တာဖြစ်ပါတယ်။116ကြိမ်မြောက်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်ပလာမှုရှိတဲ့ကယ်လီဖိုးနီးယားပြည်နယ်က98နှစ်အရွယ်ရှိပြီဖြစ်တဲ့ Nancy Pelosi ကတော့သူတို့လွှတ်တော်စဝင်ခဲ့တဲ့1980ခုနှစ်များကလွှတ်တော်အမ435ဦးနဲ့အမျိုးသမီးမ12ဦးရှိခဲ့ရာကနှစ်စဉ်တိုးလာခဲ့ပြီးအခု90ကျော်လာပြီဖြစ်တဲ့အတွက်ကြောင့်အားရမိတယ်လို့ဒီကတဲ့နှစ်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် Women won 95 on the House Democratic side alone
ကျမတို့အမျိုးသမီးတွေအနိုင်ရခဲ့ကြတယ်ဒီမိုကရက်ပါတီဘက်ကဒီမဲ့အမျိုးသမီး95ဦးအနိုင်ရခဲ့ပြီးအထက်လွှတ်တော်မှာအမျိုးသမီးဦးရေဟာ30ခန့်ရှိတဲ့အတွက်ကြောင့်အမျိုးသမီးဦးရေဟာလွှတ်တော်နှစ်ရက်ပေါင်းမှာ120ကျော်ရှိပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမဲ့သူ Nancy Pelosi ကပြောသွားခဲ့တာဖြစ်ပါတယ်ဒါအပြင်အမျိုးသမီးတွေမဲ့ပြီးပိုင်ခွင့်ရရှိတဲ့နှစ်တရာပြည့်အထိတ်မှတ်နဲ့လေဒီနှစ်ဟာတိုက်ဆိုင်နေတာကြောင့်လွှတ်တော်အမျိုးသမီးအမတ်တွေတိုးလာတာဟာဂုဏ်ယူစရာဖြစ်တယ်လို့နန်စီဘလူးစီကပြောသွားခဲ့ပါတယ်ဒီမိုကရက်တီအနေနဲ့ဒီကနေ့လွှတ်တော်စတင်ရမှာပထမဦးဆုံးကတော့အစိုးရပြန်ဖွင့်နိုင်ရေးတွေရီပပ်ဘလီကန်တို့ကြီးစိုးတဲ့အောက်လွှတ်တော်မှာအတည်ပြုခဲ့ပြီးဖြစ်တဲ့အသုံးစရိတ်မူကြမ်းကိုပြန်တင်သွင်းဖို့ရှိတယ်လို့နန်စီဘလူးစီကသတင်းထုတ်တွေကိုပို့ထူးနေကပြောခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Tan ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးကျထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းအနေနဲ့ကျွန်တော်လုပ်ဖို့ကိုင်ဘတ်တွေကိုပြောလို့ရှိတဲ့စကားလေး၃ခုရှိပါတယ်။အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်
။မြမနိုင်ငံမတန်ဆွမ်းသူများအဖွဲ့ကတောင်းဝန်ရှိသူတူဖြစ်တဲ့ဦးအောင်ကိုမြင့်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြမပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မင်းအင်ဂျင်နိုင်တဲ့အတူတင်ပြမှာပါရိုဟင်ဂျာအကြက်တဲ2019မှာဘာတွေစောင့်ကြည့်ရမလဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အခြေစိုက် Fair Observer Channel မှာနိုင်ငံတကာဒုက္ခသည်များအဖွဲ့ RN ရဲ့လူအခွင့်အရေးရှေ့နေဒန်နီယယ်ဆူလီဗန်ရေးတဲ့ဆောင်းပါးကိုတင်ပြခြင်းပါလေ2018ခုနှစ်ဟာရိုဟင်ဂျာတွေအတွက်ကြောင်းမဲ့ဖွယ်ရာနဲ့မျှော်လင့်ချက်ကင်းမဲ့ခဲ့တာကြုံခဲ့ရတဲ့နှစ်ဖြစ်တယ်လို့ဆောင်းပါးအစမှာရေးသားထားပါတယ်2019မှာတော့ရိုဟင်ဂျာတွေအတွက်အဓိကလုတ်ပေးရမယ့်ဟာတွေတကယ်အကောင့်တွေပေါ်ခြင်းရှိမရှိစောင့်ကြည့်ရမယ့်အရာတွေကဘာလဲမပြစ်မနေတိုးတက်ရမယ်ဆိုတဲ့အရာတွေကဘာလဲဆိုတာကိုစောင်းမရှင်ဒန်နီယာကရေးပါတယ်အဲ့ဒီထဲမှာအချက်၅ချက်ကိုထောက်ပြထားပါတယ်ပထမတစ်ချက်ကရိုဟင်ဂျာတွေနေရရင်းမှာပြန်လည်အခြေချနိုင်ဖို့ပဲဖြစ်ပါတယ်ဒီနေရာမှာတော့ရိုဟင်ဂျာတွေအိမ်ပြန်သင့်သလားမပြန်သင့်ဘူးလားဆိုတဲ့မေးခွန်းထက်ဘယ်လိုအခြေအနေအောက်မှာဘယ်တော့ပြန်နိုင်မလဲဆိုတဲ့ကိစ္စကိုမေးခွန်းထုတ်ဖို့သာရှိပြီးလက်တွေမှာအဲ့ဒီလိုအခြေအနေတွေမရှိသေးဘူးလို့ဆောင်းမရှင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာတွားရောက်လုပ်ကိုင်နေတဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာ NGO အဖွဲ့40ကျော်ကတော့အခုလိုအခြေမျိုးမှာရိုဟင်ဂျာတွေအိမ်ပြန်မယ်ဆိုရင်အန္တရာယ်များပြီးအချိန်လဲမတန်သေးဘူးလို့သတိပေးထားကြပါတယ်2019နှစ်ကုန်ပိုင်းထိလည်းအများစုကပြန်မယ့်သဘောမမြင်ရသေးဘူးလို့ဆိုပါတယ်ဒုတိယတစ်ချက်ကတော့ရိုဟင်ဂျာတွေနိုင်ငံတကာစံနှုန်းတွေနဲ့အညီလုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိစွာနဲ့ပြန်နိုင်ဖို့အခြေအနေတွေဟာမြန်မာအစိုးရဘက်မှသာမူတည်နေတယ်လို့ဆောင်းပါးရှင်ကပြောပါတယ်။ဒါနဲ့ပတ်သက်လို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ထားပြီးအဲ့ဒီအစီရင်ခံစာပါအချက်တွေအတိုင်း UNHCR နဲ့ပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ဒုက္ခသည်တွေ2019ရဲ့နေရပြန်နိုင်လိမ့်မယ်လို့သူကဆိုပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရဟာဒီဒုက္ခတဲ့အရေးမှာပြည့်ပြည့်ပြောင်းလဲမှုလုပ်ဖို့ဝန်လေးနေတယ်လို့သူကသုံးသပ်ပါတယ်။ဒီတိုင်းဆက်သွားနိုင်မယ်ဆိုရင်မြန်မာအစိုးရကပြည့်ပြည့်ပြောင်းလဲမှုလုပ်လာအောင်ပြည်ပဖီအားတွေမကြခင်မှာကြားရောက်လာနိုင်တယ်လို့သူကသုံးသပ်ပါတယ်။နောက်တစ်ချက်ကတော့မြန်မာလူညုံရင်းတက်တွေကရိုဟင်ဂျာအရေးကိစ္စမှာရာဇဝတ်မှုကျူးလွန်ရာရောက်ခဲ့တဲ့အတွက်ဒါကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်တွန်းအားပေးရမယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါနဲ့ပတ်သက်လို့ဘူဂျုံမူမီအွန်လိုင်းအပါအဝင်ထိပ်ပိုင်းစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားတဲ့အရေးယူတန်ခတ်မှုတွေဆက်ထားသင့်တယ်လို့တိုက်တွန်းထားပါတယ်။နောက်ဆုံးတစ်ချက်ကတော့2015ခုနှစ်တုန်းကလိုပဲဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဆက်မနေကြတော့ပဲမလေးရှားထိုင်းအင်ဒိုနီးရှားအစရှိတဲ့အိန္ဒိယနိုင်ငံတွေစီလေစီးပြေးဒုက္ခသည်တွေဖြစ်ထွက်ပြေးကြရမယ့်အခြေအနေပေါ်လာနိုင်တယ်လို့သုံးသပ်ထားပါတယ်။ဒီပြဿနာတွေကိုရှောင်ကျဉ်နိုင်ဖို့နိုင်ငံတကာအနေနဲ့မြန်မာအစိုးရကိုအားပေးကူညီတာဖိအားပေးတာနှီးမျိုးစုံသုံးပြီးရိုဟင်ဂျာတွေအိမ်ပြန်နိုင်လောက်တဲ့အခင်းချင်းမျိုးပေါ်ပေါက်လာအောင်ကူညီလှုပ်ဆောင်မှုလိုကြောင်းဆောင်းပါးမှာတိုက်တွန်းထားပါရယ်ခင်ဗျာ
ဆက်လက်ပြီးတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုတွေလုပ်ဖို့အချိန်ကာလဆိုတာတဲ့ဘယ်လိုပုံစံမျိုးလုပ်ရမလဲဆိုတဲ့ခေါင်းစဉ်နဲ့ The Business Times မှာ Chester Tone နဲ့ အလိုရီချန်တို့ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါရတယ်။2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုကိုရုတ်သိမ်းလိုက်တယ်လို့မြန်မာနိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပြောင်းလဲတိုးတက်လာဖို့မျှော်လင့်ချက်အလားအလာတွေအများကြီးရှိခဲ့ပါရတယ်။ဒါပေမဲ့လေးနှစ်ကြာလာပြီးတဲ့နောက်မျှော်လင့်ထားသလိုတိုးတက်မှုတွေမရှိတဲ့အပြင်အစိုးရအပေါ်မှာလည်းယုံကြည်မှုတွေကြာဆင်းနေပါတယ်။ကဏ္ဍပေါင်းစုံမှာနှေးကွေးတဲ့တိုးတက်မှုတွေကိုတော့တွေ့မြင်နိုင်ပါတယ်။စောင့်လုပ်ရေးလုပ်ငန်းတွေနဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေမှာတော့ထိခိုက်မှုတွေရှိနေပါတယ်။ရန်ကုန်မြို့ကကွန်ဒိုမီနီယံအဆောက်အုံတစ်စောင့်လုပ်ရေးအကျိုးမြတ်ရာခိုင်နှုန်းတွေကြာဆင်းနေပြီးရုံးခန်း၅ရက်နဲ့အခြေအနေတွေလည်းနှေးပါလာနေပါတယ်။ဟိုတယ်တဲခု၅ရက်တာတွေလည်းကြာဆင်းလာနေပြီးဟိုတယ်ကြီးတွေမှာဆိုရင်လည်းစီးပွားရေးသမားတွေအသွားလာနေလာတဲ့အတွက်သူတို့ရဲ့အခန်းငါးနှုန်းကိုရှော့ချခဲ့ရပါတယ်။အကဲခတ်တွေကတော့ NLD အစိုးရအနေနဲ့စီးပွားရေးမူဝါဒအကောင့်ထဲပေါ်မှုညံ့ဖျင်းတာကြောင့်ဖြစ်တယ်လို့သုံးသပ်ထောက်ပြကြပါတယ်။အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာလဲအားနည်းချက်တွေရှိနေပြီးမြန်မာကျပ်ငွေတန်ဖိုးအကြီးအကျယ်ကြာဆင်းမှုကိုဖြစ်စေတဲ့ဗန္နာရေးဆိုင်ရာစီမံခန့်ခွဲမှုမှားယွင်းချက်တွေရှိနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ဒါအပြင်လို့အားကားရီတိုးမြင့်ခြင်းအပြင်ငွေကြေးဖောင်းပွားမှုကိုပိုပြီးဆိုးဝါးစေတာနိုင်ငံသားယင်းနှိမ့်နှံမှုကြာဆင်းစေတဲ့နောက်ွယ်အကြောင်းရင်းတွေတဲ့အနေဆုံးလကတိုးမှုမှာအချိန်မတိုင်ခင်ပြုလုပ်ခဲ့တာစတာရီဖြစ်တယ်လို့ဆောင်းမရှင်တွေကဆိုပါတယ်။အနှုတ်လက္ခဏာကြာဆင်းမှုတွေဟာစီးပွားရေးကဏ္ဍတစ်ခုတည်းတည်းမှာတွေမဟုတ်ဘူးလို့လည်းရေးထားပါတယ်။2019ခုနှစ်ဩဂုတ်လမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တပုံတွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့နယ်မြေရှင်းလင်းရေးကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလူမျိုးတုံးတပ်ဖြတ်မှုနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တဲ့အထိကုလသမဂ္ဂကသတ်မှတ်ခဲ့ကြောင်းဖော်ပြထားပါတယ်။လူသားချင်းစာနာမှုဆိုင်ရာအခက်အခဲအကျက်တဲပေါ်ကုလသမဂ္ဂဘက်ကချက်လက်ရှာဖွေတာတာဝန်ရှိတဲ့မြန်မာစစ်တပ်အရာရှိတွေကိုအနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်အရေးယူတာဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ GSP status လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစားခွင့်ကိုပြန်ရုပ်သိမ်းမယ်ဆိုပြီးချိန်ချောက်တာဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေမြန်မာပတ်ချံနေရပြန်ရေးပထမဆုံးအထုပ်မအောင်မမြင်ဖြစ်တာစတာတွေဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
တော်တော်ရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝင်းကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အယူအဆပြန်လည်တည်မြက်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘလို့ပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။လာမယ့်စနေည VOA ဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါက်တာလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် Idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့ဒါသောရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြင့်တိုက်ရိုက်ဒီဘယ်ကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတိုက်ရမှာ20ဆိုရင်လုံးဝအမြင်ကအကောက်နာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမို့လို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ EDM အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမြောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Thuga si chi la de ka ti set set chi gu we lai de. Da bi me tu nau ma ti ti cha cha pyan sin sa bi naung da ya da ga ro tu ne ne si tit da da gu we lai mi yin kaung da su da ba be lu di we ya ba de.ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် EDM အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ EDM အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်ရဲ့ EDM သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့မြမမျက်မှောက်ကြီးအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့သမ္မတဒေါ်နယ်ထရမ့်အစိုးရတောင်တရုတ်ပင်လယ်ရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကနေရပ်တည်ဖို့စည်းရုံးနေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့ရင်းညာပြဿနာအတွက်ဝေဖန်နေပေမဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုနေပါတယ်။အမေရိကန်မူဝါဒကဘလောက်ထိတိရောက်အောင်မြင်မှုရှိပြီးသူတပါလူအခွင့်အရေးကိုဝေဖန်ရလောက်အောင်ထရန့်အစိုးရကိုယ်တိုင်ကလူအခွင့်အရေးအပြည့်အဝလေးစားလိုက်နာပါရဲ့လား။ George Town တက္ကသိုလ်ပမောခဟောင်း David Steinberg နဲ့ဦးကျော်ဇန်သားတို့ဆွေးနွေးထားပါတယ်။
ပမာစတိုင်ဘတ်ခင်ဗျာဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့ကအစ်တောင်အရောက်မပြောနဲ့အာရှတိုက်ကိုတောင်မှသိပ်ပြီးတော့အလေးနားမထားခဲ့ပါဘူးအခုတောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်ရှာကြီးတော်သဘောတူပါသလားဒီကိစ္စမှာအစ်တောင်အရှာအမေရိကန်အတွက်ဘယ်လောက်အရေးကြီးပါသလဲ
The role of Southeast Asia in US policy is very important as you just said
အမေရိကန်နိုင်ငံသားရေးဝါဒမှာအရှေ့တောင်အာရှရဲ့အခမ်းအနားတိတ်ကိုအရေးကြီးပါတယ်။ခင်ဗျားပြောသလိုပါပဲတောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်တိတ်အရေးကြီးပါတယ်။လွတ်လပ်စွာရေကြောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဦးဆုံးအကြိမ်တွေ့လာရပါတယ်။ဒုတိယသမ္မတမိုက်ပင်းဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုညာကိစ္စကိုပြောခဲ့ပါတယ်။အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြည့်ရာညင်းပယ်ရာရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှာသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအပ်ပေးသွားမယ်လို့လည်းဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization.And people say well don't
the boy or American ပြည်ထောင်စုဟာဒီမိုကရေစီပေါ်ဆောင်ရေးမှာစိတ်ဝင်စားပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ်။ကျွန်တော်အမြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်။သူဟာဒီမိုကရေစီပေါ်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြတ်ပါဘူး။ရိုညာကိစ္စသာမကသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါဒါကိုသူမဖြေရှင်းပါဘူး။စေဆိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ဆုပ်ချက်မှုတွေကရှိနေသေးပါ။အဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါ။အခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ယူသိမ်းလိုက်ပါတယ်။ကျွန်တော်ကတော့ဒီလိုမယုတ်သိမ်းသင့်ဘူးလို့ယူဆပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ်။
ဒါမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိတွေရုပ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
Of course it's a deal. Well, I mean Amnesty International exists basically
ဟုတ်ပါတယ်ဒါမဲ့ Amnesty International ဟာအမှန်တကယ်အားဖြင့်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပန်ခွင့်စတာတွေတခုမှမရှိပါဘူးဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်က ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ဒါပေမဲ့လူတွေကိုစုတစိတ်တွေချင်းမြင်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင်တာတဲ့စုတစိတ်ကိုပြန်မယုတ်သိမ့်သိမ့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလောက်တင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့မိုက်ပင်စ်ကိစ္စကိုပြန်ကောက်ကြည့်ပါတယ်ဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စာဒေါအောင်ဆန်းစုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့ကျွန်တော်နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုံရဲဆူရဲရေးထားတာတွေ့ရပါတယ်တကယ်တော့ Trump အဆိုရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ကောသူတို့အဆိုရဘက်မှာရောလူခင်းကိုဘယ်လောက်ထိ view site လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်စီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလဲပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကြံတွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်ဒါဟာကျွန်တော်တို့ဘေးကျန်နံကျအခြေအနေဖြစ်လာပါတယ
်ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်ဆာဒီအရေဗျဟာသူတို့နိုင်ငံတွင်မှလူခွင့်ရေးခေါင်းပါတဲ့အပြင်ယမန်စစ်ပွဲမှာဝင်ပြီးရောဆွတ်ဖက်နေတော့ကမ္ဘာအခြေဆုံးအငါဘေးကြောက်မဲ့အန္တရာယ်ကြုံရပါတယ်ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပူအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
Well the time I don't approve of US policy in that regard
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူးဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံတမတ်ချက်ကိုချိန်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်နေဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုတည်တည်တံ့တံ့ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
နောက်တစ်ခုမေ့ချင်တာကတော့ဒီဒုက္ခတွေပြန်လဲလက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပြီမဲ့နိုင်ငံတကာ NGO တွေတခါနိုင်ငံတကာအစိုင်းဝိုင်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်ဒါကိုဘယ်လိုမြင်ပါလဲခင်ဗျာဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah right and this is theater this is reality the Burmese government doesn't really want them back
ဟုတ်တယ်လေအဲ့ဒါအခြေအနေမှန်ပဲမြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံချင်ဘူးသူတို့ဟာငါတို့စီကမဟုတ်ဘူးတိုင်းသားမဟုတ်ဘူးသူတို့ကိုဖယ်ရှားပစ်ချင်တယ်ဒါကိုလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပြင်မယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a band that's a check
လောက်လေတစ်ဆယ်ရာခိုင်နှုန်းလားတစ်ရာခိုင်နှုန်းလား
အဒါကတော့အထောက်အထားပေါ်မှာမူတည်မှာပါအထောက်အထားပြနိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေ့ရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
people say that these are not Taiwanese, therefore they don't have citizenship.
No, no, they don't say that, sir.
And if they have citizenship...
သူတို့ကတိုင်းသားမဟုတ်ဘူး။ဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လား။သူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ1823ခုနှစ်မတိုင်ခင်ကတည်းကစပြီးနေထိုင်ခဲ့ကြောင်းသက်တည်ပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေ။ဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါ။ဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ်
။အဲဆရာကြီးရဲ့ဒါကိုထားလိုက်တာတော့ဒီတော့အစားကရည်ရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစေ။အမေရိကန်ဟာတောင်ပြုတ်ပင်လယ်အရေးမှာအစ်တောင်အချာနိုင်ငံတွေကိုတရုတ်နဲ့အပြိုင်ဆန်စီးုံနေပါတယ်။အမေရိကန်ရဲ့ဆွေးဆောင်မှုကိုအစ်တောင်အချာနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။ Southeast Asian doesn't want to be on the side of the United States, but it doesn't want to be on the side of China either.
ရှိတော်အရှာနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါခြင်းတလို့တရုတ်ဘက်ကလည်းမပါခြင်းမဟုသူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူးဒီလိုပဲပြောရမှာပါတနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်တယ်လို့လူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်သိကောင်းတဲ့နိုင်ငံသားဆက်ဆံရေးချင်းကမှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူ
းနောက်ဒီတောင်ပြုတ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်ဒေသတွင်းနိုင်ငံတွေအကြမ်းသာဖြစ်ရှင်းရမှာဖြစ်တယ်အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဖက်ကပြောသလိုအစ်တောင်အရှာနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
် Well it is a regional concern but the question is internationally the freedom of movement
ဒါဒေသတွင်းကိစ္စဖြစ်ပါတယ်ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်အဲ့ဒီကမလကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြတော့တရုတ်ကအားလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းနေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ်
။တောင်တရုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဘဲဖိပြီးတော့တာစီးပွားရေးဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်းပြနိုင်ပါဘူးမြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပိုပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေကြောက်ဖြူစိတ်ကမ်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးကမရှင်းပြနိုင်ပါဘူးကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆန်ရနီလန်မော်ရယ်ဝေးအရသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒီ moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အတိအပ္ပယ်ဖွင့်ရမလဲခင်ဗျာ
I don't know how they can do it. I mean Pence tried to do something I'm not
တော့ကျွန်တော်လည်းမသိပါဘူးဒုသမရ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူးသူဟာမှန်ရာတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်ဒါစစ်တပ်ရဲ့အခမ်းအနားကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်ကျော်ဇန်သားရဲ့မြန်မာရေးရာသုံးသက်ချက်ဖြစ်ပါတယ်အခုတခါတော့သူယုံကြည်ရကဏ္ဍဖြစ်ပါတယ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့ကိုဗန္နားရေးဆိုင်ရာလေးလာခီးစင်နဲ့ရောက်လာခဲ့တဲ့ဦးအောင်မြင့်ဦးကဘာတွေကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်မှာပါမမိုးပြူကစီစဉ်ထားတာပါ
ဒီစီစဉ်လေးမှာပါဝင်ပြီးတော့ပြောခွင့်ရတဲ့အတွက်ကျွန်တော်အများကြီးဝမ်းသာပါတယ်ကျေးဇူးလက်တင်ပါတယ်အာကျွန်တော်ကုမ္ပဏီဝန်ထမ်းကောကုမ္ပဏီပိုင်ရှင်ဘဝကောလောဆယ်ဖြတ်သန်းနေပါတယ်အဲကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းနေနဲ့ကျွန်တော်လှုပ်ဖို့ကိုင်ဘတ်တွေကိုပြောလို့ရှိတဲ့စကားလေး၃ခုရှိပါတယ်အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်ကျွန်တော်ဝန်ထမ်းတွေကိုအမြဲတမ်းကျွန်တော်ပြောလို့ရှိတာကတော့နံပါတ်၁ရိုးသားရမယ်ရိုးသားရမယ်အဲနံပါတ်၂ကြိုးစားရမယ်အဲနံပါတ်၃ခိုင်းမလုတ်တဲ့လူမဖြစ်ပဲနဲ့မခိုင်းမနဲ့လုတ်တဲ့ intuition ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကြိုးစားဖို့အမြဲတမ်းကျွန်တော်ပြောလို့ရှိတယ်ဆုံးမလို့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့နံပါတ်1ရိုးသားမယ်ပေါ့နော်။ဆိုတော့အလုံးလုံးတဲ့အခါမှာလူတွေကတော်ပါတယ်ပညာရဲ့အပိုင်းမှာလည်းအားလုံးကတင်တန်းနေတတ်ကြမယ်ပွဲတွေရကြမယ်တော်ပါတယ်။ဒါပေမဲ့ယူသားဖို့လိုပါတယ်ယူသားတယ်ဆိုတာကတော့ဘယ်လိုမျိုးဖြစ်နိုင်လဲဆိုတော့ပေါ့နော်အာဥပမာပေါ့တတိယနေပြီးတော့ဝန်ထမ်းတွေကိုပြောမယ်အာအလုပ်ပြီးပြီလားပေါ့ဒါမဲ့မပြီးသေးဘူးဒါမဲ့ဘယ်လိုပြန်ဖြေလိုက်လဲဆိုတော့ပြီးသွားပါပြီပေါ့ပြီးပြီပေါ့အဲ့လိုမျိုးဖြေလိုက်တယ်ဒါကအမှန်ကတော့မယူသားတာပေါ့နော်အဲ့လိုတေးသေးလေးအစမယူသားရင်နောက်ကျရင်အကြီးကြီးတွေ လိမ့်တတ်တယ်ပေါ့နော်နောက်တစ်ခုကဥပမာတစ်ခုအနေနဲ့ဆိုရင် attendance ပေါ့နော် attendance တိုးတယ်9နာရီအတိဝင်ရမယ်ဒါပေမဲ့ကိုက5မိနစ်နောက်ကျဒါပေမဲ့ attendance မှာဘူးမှမမြင်ပါဘူးဆိုပြီးတော့9နာရီထိုးလိုက်တာမျိုးတွေပေါ့နော်ဒါကတော့ home manual လုပ်တဲ့ company တွေပေါ့နော်အဲ့ဟာလေးတွေကအစပေါ့နော်အမြဲတမ်းဒါယူသားမှုမရှိရင်နောက်ပိုင်းကျရင်ဒီတဲ့ကြီးတာတွေပို့ပြီးတော့လိမ့်လာနိုင်တယ်ပေါ့နော်နောက်တစ်ခုကစူးစမ်းမယ်ဘလောက်ပဲတော်ဘလောက်ပဲယူတာယူတာပေါ့နော်စူးစမ်းမှုကလည်းရှိရမယ်တချို့တွေကမစူးစမ်းခြင်းကြဘူးလာစာဆိုရင်လည်းဟိုလာစာတိုးခြင်းနဲ့ဓာတ်တိုးခြင်းနဲ့ဒါမဲ့အလုပ်ထဲမှာမစူးစမ်းခြင်းကြဘူးပေါ့နော်တော်တဲ့လူတွေမှလည်းအများကြီးတွေ့ရပါတယ်အဲနောက်ဆုံးတစ်ချက်ကတော့ခိုင်းမှလုတ်တက်တယ်ဆိုတာကသူများနောက်လိုက်ဖြစ်တဲ့သဘောပေါ့နော်မခိုင်းမဲ့လုပ်တတ်တယ်ဆိုတာကကိုယ်စပွဲလေးကိုရှင်းမယ်အဲကိုယ်တာဝန်ကိုကြည်မယ်အဲကိုယ်ဘာလုပ်တင်တယ်ဘာကူညီပေးရမယ်ကိုယ့်ပတ်ဝန်းကျင်ကလုပ်ဖို့ကြိုင်မဲ့တယ်ကိုဘာကူညီပေးရမယ်အဲ့ဒီစိတ်သက်ကလေးပါဆိုတော့အဲ့စိတ်သက်ကလေးရှိဖို့လေလူတွေတချို့တွေအားကြတော့တော်တယ်တက်တယ်အဲကျွမ်းကျင်တယ်ရိုးသားတယ်ပေါ့ဒါပေမဲ့လက်မမြင်ဘူးပဲပြောရမလားပေါ့နော်အဲ့လိုမျိုးကိုယ့်ရဲ့ဟာလီကအားနေချက်ကလေးကခိုင်းမှလုတ်တဲ့အားနေချက်လေးဖြစ်တော့လာခိုင်းမှပဲလုတ်တဲ့သဘောဖြစ်နေတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်ကဒါတွေပြောရလဲဆိုတော့ကျွန်တော်ဖြတ်တန်းခဲ့တဲ့တခြားမှာတချို့တွေကပညာမတက်ဘူးတချို့တွေကတက်ကနီကယ်မကျွမ်းဘူးဒီလိုလူမျိုးတွေအများကြီးရှိပါတယ်ဒါပေမဲ့တထေးတွေရဲ့လူယုံတွေဖြစ်နေကြတယ်နံပါတ်တစ်ချက်ကယူသားတယ်သူတို့တွေလူယုံတွေကိုကြည့်လိုက်ရင်ယူသားပါတယ်စူးစားပါတယ်နော်မသူတို့လက်မြင်ပါတယ်ဟိုမခိုင်းမင်းနဲ့လည်းပြီးပြည့်စုံအောင်လုပ်နိုင်ပါတယ်ဆိုတော့အဲ့ဒီအချက်တွေကြောင့်လည်းတထေးတွေကဒီလူယုံတွေကိုမွေးကြတယ်မွေးပြီးတော့လူယုံတွေကိုခိုင်းနေခြင်းဖြစ်ပါတယ်အဲ့တော့ Janet Technical ဘိုင်းကျွမ်းကျင်တဲ့လူတွေလည်းဒီအချက်ကလေးတွေကိုပြည့်စုံအောင်ဖြည့်ဆည်းမယ်ဆိုရင်ကိုယ်လည်းဝန်ထမ်းကောင်းတစ်ယောက်ဖြစ်ပြီးတော့ကိုယ်လုပ်ငန်းလုပ်မယ်ဆိုလဲဒါအောင်မြင်တဲ့လူတယောက်ဖြစ်နိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ပြောခွင့်ရတယ်ဆိုလဲကျေးဇူးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညနေ6နာရီခွဲကနေ90ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကို line no meter 1925တို့မှာဖန်ယူနားဆင်ပါခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပ
ါအမေရိကန်အစိုးရရန်တရားတစိတပိုင်းရပ်ဆိုင်းထားရတာစနစ်မြောက်နေ့ဖြစ်တဲ့ဗုဒ္ဓဘူးနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်ခေါင်းဆောင်တွေနဲ့အင်ဗျူရိုမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့အစိုးရရန်တရားပြန်လည်လက်ပတ်နိုင်ရေးအတွက်တောက်ကြနေ့မှာထပ်မံတွေ့ဆုံဆွေးနွေးအောင်မယ်လို့လည်းပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့နေဆက်တတိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးသမ္မတနဲ့လွှတ်တော်အမတ်တွေကြားအခြေတင်အငင်းပွားမှုတွေကနေသမ္မတတောင်းထားတဲ့ဒေါ်လာ5ဘီလီယံဘတ်ဂျက်ငွေဆိုင်ရာအတည်ပြုချက်မရနိုင်တဲ့အတွက်အစိုးရရန်ရတစိတ်တစ်ပိုင်းကိုရပ်ဆိုင်းထားရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကကောင်းမြတ်တဲ့စာရဆောင်လက်ခံရရှိကြောင်းနဲ့မကြာခင်မှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်လာနိုင်တယ်လို့ဗိုလ်တပုနေမှာပဲပြောပါတယ်။အင်ကာနေတုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကတကယ်လို့အမေရိကန်ဘက်ကသူ့ကိုနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အတင်းဖိအားပေးတဲ့အနေနဲ့ဒဏ်ခတ်မှုတွေဆက်ထားနိုင်မယ်ဆိုရင်လက်ရှိကောင်းမွန်တဲ့အနေအထားအဆုံးသတ်သွားနိုင်တယ်လို့သတိပေးကြတာပါ။တိမ်နိုင်ငံဟာအမေရိကန်ပြည်တော်စုစစ်တပ်အတွက်ဦးစားပေးလှုပ်ဆောင်မယ့်နိုင်ငံဖြစ်တယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးတဲ့ Pat Shanahan ကဗိုလ်တပုနေမှာပြောကြားလိုက်ပါတယ်။ဇန်နဝါရီလ2ရက်နေ့ကယာယီကာကွယ်ရေးဝန်ကြီး Shanahan အဖြစ်နဲ့အပြည့်အဝတာဝန်ထမ်းဆောင်ရမယ့်ပထမအနေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးရင်ဆန့်ခွာထွက်ပြေးရသူက2500ကျော်နေပြီလို့ကုလသမဂ္ဂကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျေမီကော့ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ3048တို့ကနေတင်ဆက်ခဲ့တာပါတော်ရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနှစ်သစ်ကာလဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.